နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အပြစ်မရထားတဲ့မွန်ပြည်သက်ပါတီဥက္ကဋ္ဌအနိုင်ဟန်သာတို့ငြိမ်းချမ်းရေးတွစ်ဆုံဆွေးနွေးမှုပေါ်ခေါင်းဆောင်ချင်းကြားအကြည့်အလဲညှိနှိုင်းမှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှစ်ဆက်လှမ်းနိုင်မဲ့အလားအလာကောင်းဖြစ်ပို့အုပ်အပြစ်ရဖွဲ့ကကြိုဆိုလိုက်ပါတယ်။မွန်ပြည်နယ်အတွင်းငြိမ်းချမ်းရေးတည်ဆောက်နိုင်ရင်ဒေသတွင်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအရှင်မြင့်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့လည်းဒီမွန်ပြည်နယ်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
တိုင်းသားလက်နက်ကိုင်တွေနဲ့အစိုးရတို့ကြားမြမငင်းငယ်ရေးလုပ်ငန်းစဉ်ဒီအကောင့်ထဲပေါ်ဆောင်ရွက်နေတဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းငယ်ရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ၁ရက်နေ့ကမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာဦးဆောင်ပြီးနိုင်အောင်မငေးပါဝင်မွန်ပြည်သက်ပါတီရဲ့ကိုယ်စားလှယ်အဖွဲ့နဲ့နေပြည်တော်မှာရှိတဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းငယ်ရေးဗဟိုဌာန NRPC မှာလက်ခံတွေ့ဆုံခဲ့တာဖြစ်ပါတယ်။မွန်ပြည်သက်ပါတီရဲ့ငင်းငယ်ရေးဖြစ်စဉ်အတွင်းပါဝင်ဆောင်ရွက်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ဆွေးနွေးပွဲမှာကိုတိုင်ပါဝင်ခဲ့သူဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA မြန်မာပိုင်းကိုအတည်ပြုပြောပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာအသေးစိတ်ကိုတော့မပြောခဲ့ပါဘူး
။တွေ့ရတယ်ကျွန်တော်သတင်းထုတ်တာလည်းအဲ့ချက်ကျွန်တော်ဘာမှပြောလို့မရဘူးနော
်။အခုလိုမျိုးနိုင်ဟန်သာပါဝင်မွန်ပြည်သက်ပါတီခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်တို့ကြားတွေ့ဆုံမှုအပေါ်အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ခွန်မြင့်ထွန်းကကြိုဆိုလိုက်ပါတယ
်။မွန်ပြည်သက်ပါတီခေါင်းဆောင်တွေနဲ့အခုနိုင်ငံတော်တိုင်ပင်ခံလူနဲ့တွေ့ကြတဲ့ကိစ္စတော့ကျွန်တော်အထူးတောင်းကြိုဆိုတယ်ဝန်လဲဝန်တာပါတယ်။ခေါင်းဆောင်တွေကြားမှာအခြေအနေညှိနှိုင်းမှုတွေပိုပြီးတိုးတက်လာတာနဲ့အမျှကျွန်တော်ငြင်းငြင်းဖြစ်စဉ်ကလည်းပဲပိုပြီးတော့မှသာရှိဖို့ဆက်ပြီးတော့သွားနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒါကတော့ကျွန်တော်တို့အမတန်ကောင်းတာပါ။နောက်တစ်ခုကပါလဲဆိုလို့ရှိရင်တယောက်နဲ့တယောက်ကြားမှာအငင်းအယူဆတွေတူပေမဲ့လို့အခြေအနေအကြောင်းကြောင့်ပွဲလဲတာမျိုးတွေရှိလာတတ်တယ်။အဲ့ဒါတွေကိုလည်းပဲကျွန်တော်တို့ဒီလိုတွေ့ပြီးတော့ပေါ့လေပုံကူချင်းချင်းတွေ့ပြီးတော့ဒီလိုဆွေးနွေးလိုက်တာဖြည့်ရှင်းလိုက်တာမေးလိုက်တာမြန်းလိုက်တာအဲ့ဒါတွေကရေရှည်တက်ကိုအများကြီးကောင်းတယ်လို့ကျွန်တော်မြင်ပါတယ်
တိုင်းရင်းသားကောင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားအခုလိုကိုယ်တိုင်တွေ့ဆုံမှုတွေကနေခိုင်မာတဲ့ယုံကြည်မှုတွေတည်ဆောက်နိုင်တယ်လို့ချမှတ်တဲ့မူဝါဒဆရာကိစ္စတွေကိုလည်းပွင့်ပွင့်လင်းလင်းအမြင်မြင်ဖလှယ်ဆွေးနွေးနိုင်တဲ့အခါငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်အကောင့်ထဲပေါ်နိုင်ရေးအလားအလာကောင်းဖြစ်လဲခွန်မြင့်ထွန်းကရှုမြင်ပါတယ
်ကျွန်တော်ကောင်းဆောင်တွေအချင်းချင်းကြားမှာဟိုထပ်ပြီးတော့မှအချင်းချင်းခါခါထပ်ပြီးတွေ့ဆုံတာရင်းနှီးတွေ့ဆုံတာပြီးနောက်ကကျွန်တော်တို့ဆွေးနွေးမှုဖြစ်စဉ်တွေထဲမှာတရားဝင်စည်းဝေးကြီးထဲမှာထိုင်ပြီးဆွေးနွေးကြတဲ့မတိုင်ခင်မှာအလို့သဘောတွေ့ဆုံဆွေးနွေးမှုတွေကအန္တန်လိုအပ်တာဖြစ်ပါတယ်။ဒါမှမဟုတ်အခုလိုဆွေးနွေးမှုတွေကတော့ကျွန်တော်တို့အနေနဲ့ဒါအရာကိုအများကြီးကိုကြိုဆိုတယ်လို့ပြောတာဖြစ်ပါတယ်။နောက်တစ်ခုကဒီခေါင်းဆောင်နေချင်းကြမှာတိတိမှုများလာတယ်နဲ့ညကျွန်တော်မူဝါဒဆိုင်ရာကိစ္စတွေလည်းဆွေးနွေးဖို့လိုတယ်။အချို့သောမူဝါဒဆိုင်ရာကိစ္စအပြင်ကိုမိမိတို့ရဲ့စိုးရိမ်ချက်တွေမိမိတို့ရဲ့လိုလားချက်တွေအဲ့ဒါတွေကိုလည်းဒီလိုတွေ့တဲ့အချိန်မှာကျွန်တော်ပုံမှန်လေးလေးရင်းပြီးဆွေးနွေးနိုင်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကိုကျွန်တော်ကြိုဆိုရလို့ပြောတာဖြစ်ပါတယ
်။မွန်ပြည်နယ်အတွင်းငြိမ်းချမ်းရေးတည်ဆောက်နိုင်ပြီဆိုရင်ဒေသရင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေပေါ်ဆောင်လာနိုင်မယ်လို့လည်းမွန်လူခွေလှူရှားသူလည်းဖြစ်တဘာဝပတ်ဝန်းကျင်ဆိုင်ရာလှူရှားသူတူဦးလည်းဖြစ်တဲ့မိအားချင်းကတော့မျှော်လင့်ပါတယ်
။မွန်လူမျိုးတယောက်အနေနဲ့ဖြစ်ပြီးတော့ဒီ CSO မှာဒီတဘာဝပတ်ဝန်းကျင်နဲ့သက်ဆိုင်တဲ့ပြီးတော့လှူရှားနဲ့ဒီတယောက်အနေနဲ့ဒီဘလိုမျိုးမြင်လဲဆိုတော့ဒီတကယ်လို့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာတို့ဆွေးနွေးရအားတို့ရဲ့အသေးစိတ်အချက်အလက်တွေကျွန်မအကုန်လုံးမသိဘူး။မတကယ်လို့ဒီမမွန်ဒီနယ်မှာအစိုးရနဲ့တကယ်လို့ပူပေါင်းပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းလုပ်နေစဉ်အတိတ်ကဒီဖွံ့ဖြိုးရေး development လို့ပြောလိုက်တာနဲ့ဒီလူစုရဲ့ဆန္ဒပေါ့နော်ဒီတက်ဆိုင်ရဲ့လူထုရဲ့ဆန္ဒတကယ်ဟိုရယူဖို့ဒါအတိတ်ကပထမချက်ပေါ့နော်ဘာလို့ဆိုတော့ဖွံ့ဖြိုးရေးစီဘောရေးပိုင်းသူရေးပိုင်းဝင်လိုက်တာနဲ့ development နဲ့ကြီးကြီးဖြစ်နေပြီဆိုတော့ဒီ project တွေဝင်လာလို့ရှိရင် data ခံရတဲ့မနစ်နာအောင်မဆုံးဆုံးရအောင်ဆိုအဓိကဒီကျွန်မလူထုဘက်မှာထောက်ပြချင်တာပေါ့ဆရာ
အခုဆိုရင်တော့အပြစ်ရထားတဲ့သူအဖွဲ့အချင်းချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးမှုတွေဖော်ဆောင်နေသလိုအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးကိုလည်းအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကလိုက်လံတွေ့ဆုံဆွေးနွေးမှုတွေရှိနေပြီးလာမယ့်တတိယအကြိမ်ပြည်လုံးညီလာခံပြန်လည်ကျင်းပနိုင်ရေးစီစဉ်ဆောင်ရွက်နေကြတယ်လို့လည်းခွန်မြင့်ထွန်းကပြောပါတယ
်တရားကျင့်ပြည်လုံးညီလာခံနဲ့ပတ်သက်ရင်တော့ဒီဒီဇင်ဘာကြံရည်လောက်မှာတော့အကြမ်းင်းရထားတယ်။ဥပဒေလည်းပဲဒီညီလာခံမတိုင်ခင်မှာတော့တို့လက်မှတ်ရေးထိုးရတဲ့၈ဖွဲ့မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ကကျွန်တော်တို့ရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲနဲ့ရခိုင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကာလမတိုင်ခင်မှာတော့ကျင်းပဖို့တော့လိုအပ်ပါတယ်။နောက်တစ်ခုကပါလဲဆိုရင်သူလက်မှတ်မရေးထိုးသေးတဲ့ညီနောင်တွေရတဲ့ဒီကာလမှာဆွေးနွေးညှိနှိုင်းမှုတွေဖြစ်ပြီးတော့မှ NCA ပုံကိုလက်မှတ်ရေးထိုးနိုင်တာအဲ့ဒီလိုဖြစ်ရင်တော့ဒါအကောင်းဆုံးဖြစ်ပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့တဲ့မွန်ပြည်သက်ပါတီရဲ့ဒုတိယ ဥဆောင်တဲ့အဖွဲ့တွေမှာတော့နိုင်ငံအောင်မင်းလေးနိုင်စီယာနိုင်လီကောင်နိုင်ဝင်းလာတို့ပါဝင်ပြီးအစိုးရညီညာရဲ့အဖွဲ့ဘက်ကတော့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညာရေးဗဟိုဌာနNRPC အဖွဲ့ဝင်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးမင်းအောင်အမျိုးသားလူညုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းအပါဝင်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညာရေးဗဟိုဌ